သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြကမြကမ္ဘာ့ကျန်းမာရေးဖွဲ့ကြီး WHO က COVID-19 ကိုကူးစက်နိုင်မဲ့ဆေးအသစ်3မျိုးကိုစမ်းသပ်နေပါတယ်ဒီဆေးအသစ်ပမာဏခြေလန်းကိုအမေရိကတိုက်ထွက်စတင်လိုက်ပြီးချီလီက၎င်းရဲ့တတိယမြောက်မြင့်တင်ပေးမဲ့ကာဝေးဆေးထိုးတဲ့အစည်းအဝေးကိုစတင်ဖြန့်ချိနေပြီဖြစ်ပါတယ် US က COVID-19 လူနာတစ်ယောက်ကသူမရဲ့ပုပ်ကူရေးအရာနဲ့အလွန်အစွမ်းထက်တဲ့အမှားစကားတစ်ခုကိုယခုလိုပြောကြားလိုက်ပါတယ
် You don't want to end up this way. This is the scariest I've ever been in my whole life.You take breathing for granted.
တင်တာမျိုးချီနေနဲ့အဆုံးမသတ်လို့ပါဘူး။ဒါကကျမဘဝတစ်လျှောက်လုံးမှာကျမချုပ်ဖူးသည်မထဲမှာအကြောက်စရာအကောင်းဆုံးမှာ။သင်အသက်ရှူနိုင်တာကိုသင်ရပိုင်ခွင့်လို့ထင်ခဲ့ပါတယ်။ဒါကအရန်ကြောက်စရာကောင်းပါတယ်။ကျမဘယ်သူ့ကိုမှဒါမျိုးခံစားရတာကိုမမြင်လို့ပါဘူး။မယ်ရီလူဘရာနိုသည်အသေးအသန်လူနာကိုစောင့်ရှောက်မှုပေးခဲ့တဲ့သူနာပြုဆရာမတူအနေနဲ့လောက်ကန်ခဲ့တာဟာနှစ်ပေါင်း30ရှိခဲ့ပါပြီ။အခုပထမဆုံးအချိန်သူမသည်အရေးပေါ်စောင့်ရှောက်မှုကိုခံယူတဲ့ဘက်ကိုရောက်ရှိခဲ့ပါတယ်။သူမဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးရုံတက်နေရတာနှစ်ပတ်ကျော်နေပြီးသွေးထဲ၌အောက်ဆီဂျင်နည်းနေပြီးခက်ခက်ခဲခဲပင်ပန်းစွာအသက်ရှူနေရပါတယ်။မစ္စလူဘရာနိုကကာဝေးဆေးထိုးဖို့ရည်ရွယ်ခဲ့တော်လဲဖေဗရူလာကရင်သားကင်ဆာဖြစ်နေတာကိုတွေ့ရှိခဲ့ရပြီးတော့ခွဲစိတ်ကူးစက်တာနဲ့ရေဒီယေးရှင်းတို့လုတ်ခဲ့ပြီးရင်သားကင်ဆာကိုအမြင့်ဖြုတ်တိုက်ခိုက်ဖို့လုပ်နေတာကြောင့်သူမကိုရိုနာဗိုင်းရပ်စ်ကာဝေးဆေးကိုထိုးဖို့အတွက်ခက်ထရပ်ဆိုင်းထားခဲ့ပါတယ်။အခုသူမဆုံးဖြတ်ချက်ကရှင်းလင်းလာပြီးသူမကသင့်ကိုကာဝေးဆေးထိုးဖို့နဲ့ပတ်သက်လို့သိစေလိုတယ်လို့ဆိုပါတယ်
။ But when you sit down and you can get air in your lungs, everyone needs to be vaccinated. We will never beat this.
သင်ထိုင်းနေတဲ့အခါသင့်အဆုတ်ထဲကိုလေမဝင်နိုင်ပါဘူး။လူတိုင်းကကာဝေးဆေးထိုးဖို့လိုအပ်ပါတယ်။ဒါမှမဟုတ်ကျမတို့ဒါကိုဘယ်တော့မှတခြားနည်းလမ်းနဲ့အနိုင်ယူနိုင်မှာမဟုတ်ပါဘူး။ဂျနီဗာမြို့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုဦးဆောင်သူဒေါက်တာတက်ဒရော့စ်အပနိုဂီဘရစ်ကကိုဗစ် -19 လူနာများအတွက်အလားအလာရှိတဲ့ရောင်ရမ်းမှုကိုစန့်ကျင်တဲ့ဆေးသုံးမျိုးကိုနိုင်ငံ52နိုင်ငံမှာလက်တွေ့ဆန်းသပ်မှုများပြုလုပ်နေတယ်လို့ဆိုပါတယ်
။ We already have many tools to prevent, test for and treat COVID-19 including oxygen, dexamethasone and IL-6 blockers but we need more for patients at all ends of the clinical spectrum from mild to severe disease
ကျွန်တော်တို့မှာကာကွယ်ဖို့ကိရိယာတွေကအများကြီးရှိပါတယ်ဆန်းသက်တာ COVID-19 ကိုဆန်းသက်ကူးစက်တာ oxygen dexamethasone ILG blocker တို့အပါအဝင်ပါကျွန်တော်တို့လက်တွေ့ဆန်းသက်ဖို့အတွက်နေပေတစ်လျှောက်လုံးကလူနာတွေလိုအပ်နေပါတယ်အပြိုစားကနေပြင်းထန်တဲ့ယောဂရှိတဲ့လူနာတွေနဲ့လုံခြုံတဲ့ပါဝင်ကျင်မှာအသုံးပြုဖို့လေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းများကိုပါလိုအပ်ပါတယ်။ COVID-19 ကြောင့်ဆေးရုံတက်ရတဲ့လူနာများသေဆုံးတာကိုရှော့ချနိုင်မဲ့အလားအလာရှိတဲ့ကုသထုံးများကိုလွတ်လပ်တဲ့ကျွမ်းကျင်ပညာရှင်များအဖွဲ့ကနေရွေးချယ်ထားတာဖြစ်ပါတယ်။ဒီဆန်းသက်မှုမှာဆေးရုံပေါင်း600ကျော်ကထောင်ပေါင်းများစွာသောသူတည်သည့်များပါဝင်ပါれ။ Finland ဟာ Solidarity Plus စမ်းသပ်မှုအတွက်လူနာများကိုစည်ရင်းသွင်းတဲ့နိုင်ငံများထဲမှပထမဆုံးနိုင်ငံတစ်ခုဖြစ်ပါれ
။ Solidarity Plus will test 3 drugs. Artesanate, a treatment for severe malaria, imatinib, a drug for certain cancers and infliximab.
Solidarity Plus ကဒီဆေးသုံးမျိုးကိုစမ်းသပ်ရမှာပြင်းထန်တဲ့မလေးရီးယားကိုကုသတဲ့ Artesunate, Inatimate, Cancer တချို့အတွက်ကုသတဲ့ဆေးနဲ့ Infliximab ခေါ်တဲ့ကိုခံအားစနစ်ယောဂါကိုကုသတဲ့ဆေး Crohn လို့ခေါ်တဲ့ဥမာကြီးကင်ဆာယောဂါမျိုးကိုကုသတဲ့ဆေးတွေလိုမျိုးပါ ကာကွယ်ဆေးထိုးဖို့ Pan American ချမ်းမာရေးဖွဲ့ကအဖွဲ့ဝင်နိုင်ငံများအတွက် COVID-19 ကာကွယ်ဆေးကိုဈေးနှုန်းချိုသားစွာဖြင့်ဝယ်ယူနိုင်မယ်လို့ကြေညာထားပါတယ်။ကာကွယ်ဆေးအတွက်လဲပတ်နေတဲ့စုံလဲရန်ပုံငွေကိုဒေသများအတွက်မှာ42နှစ်ကြာလှုပ်ဆောင်နေခဲ့ပြီးဒါက Latin America အတွက်ကာဝယ်ဆေးအစီအစဉ်များအတွက်ကာဝယ်ဆေးများဆေးထုတ်အများဝယ်ယူခြင်းကိုလွယ်ကူချော်မိုးစေခဲ့ပြီးပိုလီယိုနဲ့ဝက်သက်တို့လိုရောဂါမျိုးတို့အပါအဝင်ဖြစ်ပါတယ်။အဆိုပါပမာဏခြေလန်းကသူတို့နိုင်ငံသားများအတွက်လိုအပ်တဲ့ဆေးများကိုရရှိရန်အရင်းအမြစ်များနဲ့ညှိနှိုင်းဖို့အာဏာမရှိတဲ့နိုင်ငံများကိုအကျိုးပြုမှာဖြစ်ပါတယ်။ယခုနှစ်ပထမ6လပိုင်းကာလအတွင်း Latin America နဲ့ Caribbean နိုင်ငံအများစုမှာကာဝယ်ဆေးလုံလောက်စွာမရှိခဲ့ပါဘူး။ Pan America အဖွဲ့ရဲ့ Director Carissa Attenee ကဒီစီဇန်ကဆေးများကိုစိတ်ချစွာရရှိရန်တခြားနိုင်ငံများအတွက်နည်းလမ်းတစ်ခုကိုပေးတယ်လို့ပြောဆိုပါတယ်
။ So far, more than 20 countries have formally expressed interest.And the number is growing by the day. And here's why this is so important. The revolving fund is a mechanism for providing high quality vaccines.
အခုအချိန်ထိနိုင်ငံ50ကျော်ကတရားဝင်စိတ်ဝင်စားတယ်လို့ထုတ်ဖော်ပြောကြားခဲ့ပြီးအဲ့ဒီအရေးအတွက်ကတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်။ဒါကြောင့်ဒါကဘာကြောင့်အရေးကြီးတာလဲက revolving fund ဟာအရေးသွေးမြင့်ကာဝယ်ဆေးများကိုဈေးနှုန်းချိုသားစွာဖြင့်ဝယ်ယူနိုင်တဲ့ရန်တရားတစ်ခုဖြစ်ပြီးအဖွဲ့ဝင်နိုင်ငံများတတ်နိုင်တဲ့ဈေးနှုန်းကိုလှုပ်ဆောင်ပေးပါတယ်သင်မှာတခြားလက္ခဏာတွေရှိသေးလားအဖျားရှိသေးလားနိုင်ဂျီးရီးယားမှာDelta virus ကူးစက်မှုအသစ်မြင့်တက်လာနေပါတယ်။ John Hopkins တက္ကသိုလ်ရဲ့အချက်အလက်များအရနိုင်ဂျီးရီးယားမှာနေ့စဉ်9ရက်တာပြန့်မြတ်ရောဂါပြန့်နှံ့မှုသည်လွန်ခဲ့တဲ့နှစ်ပတ်ကထက်နှစ်ဆတိုးနေပါတယ်။ကူးစက်မှုအရေအတွက်ကတချို့နိုင်ငံများနဲ့နှိုင်းယှဉ်ရင်းနှိမ့်ချနေတော့လေသတိပေးချက်အသံတွေကမြင့်တက်လာနေပါတယ်။မကြာသေးမီရက်များအတွင်း US မှဖြန့်ဖြူးပေးတဲ့ Moderna ကာဝယ်ဆေး၄သန်းကျော်အပါဝင်ကာဝယ်ဆေးအပိုများရောက်ရှိလာနေပါတယ်။မကြာသေးမီကဖြစ်ပွားခဲ့တဲ့အခြေအနေများကြားကအစိုးရဟာရပ်ဆိုင်းထားတဲ့အစုအပြုံလိုက်လူထုကိုကာဝယ်ဆေးထိုးပေးတဲ့လုပ်ငန်းကိုပြန်လည်စတင်ဖို့အချိန်ဆွဲနေတဲ့ဆိုပြီးပြစ်တင်ပြောဆိုတာတွေရှိနေပါတယ်။ချမ်းမာရေးအရာရှိများကသူတို့ကာဝယ်ဆေးဖြန့်ချီဖို့ကိုတက်ကြွစွာစီစဉ်နေတယ်လို့ပြောဆိုပါတယ်။ Federal Capital Territory FCT ကဦးဆောင်နေတဲ့ Epidemiologist Dr. Doris John ကနိုင်ဂျီးရီးယားဟာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအဲ့ဒီအထဲမှာကာဝယ်ဆေးထိုးဖို့တုံ့ဆိုင်တာနဲ့ mobile စမ်းသပ်တဲ့စနစ်အားနည်းနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်
။ We are going to ensure that these vaccines get to every nook and cranny of the FCT. The problem is not getting the vaccines to the people. The actual challenge is the people accepting this vaccine.It's one thing for us to take the vaccine to them.
ကျမတို့ဒီကာဝယ်ဆေးတွေက FCT ရဲ့သေးငယ်တဲ့ဒေသသို့မဟုတ်လက်လမ်းမမီတဲ့နေရာများကိုရောက်ဖို့တေချာအောင်လုပ်မှာပါ။ပြဿနာကကာဝယ်ဆေးကိုလူတွေစီမရောက်တာပါ။တကယ်စိန်ခေါ်မှုကဒီကာဝယ်ဆေးကိုလူတွေကလက်ခံဖို့ပါ။ကာဝယ်ဆေးကိုသူတို့စီယူသွားနိုင်ဖို့ကတစ်ခုပါ။နောက်တစ်ခုကသူတို့ဒီကာဝယ်ဆေးကိုသူတို့ထွက်လာကြပြီးရရှိကြဖို့ပါ။ချီလီကအသက်55နှစ်အထက်လူများအတွက်ဆေးအရှိန်မြင့်ပေးတဲ့ကာဝယ်ဆေးထိုးပေးမယ်လို့ကြေညာခဲ့ပါတယ်။ဩဂုတ်လ10ရက်နေ့ကစတင်လို့ကျန်းမာရေးအရာရှိများကအသက်86နှစ်အထက်လူများကိုတာရရအချိန်ကာဝယ်ဆေးထိုးပေးမယ်လို့ပြောဆိုပါတယ်။အသက်55နှစ်အောက်လူတွေအတွက်ဘူစတာကာဝယ်ဆေးကိုစက်တင်ဘာလမှာစတင်ပေးမယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲ US ကဆရာဝန်တွေကကျောင်းသားများစာသင်ခန်းကိုပြန်လာတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပိုမိုများလာတာကိုတွေ့နေရတယ်လို့ဆိုပါတယ်။ဟောလီဝုဒ်မှာရှိတဲ့ဂျိုဒီမက်ဂီယိုကလေးဆေးရုံမှာဇူလိုင်နဲ့ဩဂတ်လတို့မှာကလေးများအကြားရောဂါပြန့်နှံ့မှုကတိုးမြင့်လာနေတယ်လို့ဆိုပါတယ်။ဆေးဘက်ဆိုင်ရာအရာရှိချုပ်ဒ Dr. Ronald Ford ပြောတာကတော့ကလေးတွေအများစုကိုအရေးပေါ်ဌာနမှာကူးစပေးပြီးအိမ်ပြန်ပို့တယ်လို့ဆိုပါတယ
် Most of these children are coming to the emergency department and most of them are not sick enough to come into the hospital. However, those that are admitted
ဒီကလေးတွေတော်များများကအရေးပေါ်ဌာနကိုလာကြပြီးသူတို့အများစုကဆေးရုံတက်ရလောက်တဲ့အထိဖျားနာမှုမရှိကြပါဘူးသို့သောဆေးရုံမှာလက်ခံထားတဲ့ကလေးများဟာကျွန်ုပ်တို့ယခင်ကတွေ့ဘူးတဲ့ယောဂါထက်ပိုဆိုးပြီးသူတို့အများစုဟာကျွန်ုပ်တို့ရဲ့အထူးကျန်းမာကူးစဆောင် ICU မှာစောင့်ရှောက်ဖို့လိုအပ်နေပါတယ်။သောတာရှင်များခင်ဗျာ၊သင်ရဲ့ဘာသာစကားနဲ့ COVID-19 ကူးစက်ယောဂါအားတုံ့ပြန်ရန်လက်ရှိကျန်းမာရေးနဲ့ပံ့ပိုးမှုအစီအမံများအတွက် sbs.com.au/coronavirus မှာသွားရောက်ကြည့်ရှုနိုင်ပါ रे SPS သတင်းဌာနက Marcus Migalo Connomos ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါ रे ခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါ रे နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါ रे Radio Digital TV Online ဓာတ်မဟုတ်SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်. SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်. ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား. Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ